ီနေ့မှလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်မှကဘာကျော်ဆက်ရေးဆရာတန်းချွတ်တထေးကြီး HG World အကြောင်းကိုပြောပြချင်ပါတယ်အင်္ဂလန်နိုင်ငံကင်ခရိုင်ဘရမလီမြို့မှာကျေးစားခရစ်ကတ်ကစားသမားဂျိုးဆက်ဝေါ်ဆိုသူရှိပါတယ်။သူဟာနောက်ဆုံးအိမ်ဆိုင်လေးတစ်ဆိုင်ကိုဖွင့်ကာလုပ်ကိုင်စားတောက်ခဲ့ရသူဖြစ်ပါတယ်။1886ခုစက်တင်ဘာလ21ရက်နေ့မှာတော့ဂျိုးဆက်ဝေါ်မှာ HG ဝေါ်ဆိုတဲ့သားလေးတူမွေးဖွားလာခဲ့ပါတယ်။သူ့ရဲ့အမည်အပြည့်စုံကတော့ Herbert George Weil ပဲဖြစ်ပါတယ်။သူ့ကို Chisno နဲ့ Weil လို့ခေါ်ကြပါတယ်။ဝဲလ်ရဲ့ဖခင်ကြီးဟာစီးပွားရေးလုပ်ငန်းမအောင်မြင်တဲ့အတွက်ဈေးဆိုင်လေးကိုပိတ်ပြီးမိခင်ကြီးကလည်းတထဲတူရဲ့အိမ်မှာအိမ်ဖော်လုပ်ရပါတယ်။ဝဲလ်ကတော့ကုန်ချောက်ရောင်းတဲ့ဆိုင်လေးတစ်ဆိုင်မှာအယောင်စည်းရေးလေးဝင်လုပ်ခဲ့ရပါတယ်။အဲ့ဒီအချိန်ကဝဲလ်ဟာအသက်12နှစ်ပဲရှိပါသေးတယ်။အရွယ်နဲ့မမျှအောင်ပင်ပန်းကြီးစွာလုပ်ခဲ့ရရှာပါတယ်။နည်းနည်းငန်းနာရီအိပ်ယာကထားပြီးဆိုင်ကိုအရောက်သွားကတန့်ရှင်းရေးလုပ်မီးမွေရင်းနှွေးအုပ်တဲတနေ့ကို14နာရီအလုပ်လုပ်ခဲ့ရပါတယ်အလုပ်ချိန်တာရှည်ပြီးအားလက်ချိန်အလွန်နှေးပါပေမဲ့လည်းရတတ်သမျှအချိန်မှာစာဖတ်ခဲ့ပါတယ်အားလက်ရဲ့တရက်မှာတော့မိခင်ကြီးစီကိုအလဲသွားခဲ့ပါတယ်မိခင်ကြီးဟာပင်ပန်းကြီးစွာအလုပ်လုပ်ရပြီးအိတ်ဆက်အနားယူတဲ့အခါမှာလည်းအခန်းချင်းလေးမှာပဲအိပ်ရပါတယ်ဒီအတွက်ကြောင့်စိတ်မကောင်းဖြစ်ရပြီးမိခင်ဖခင်တို့ကိုပေးကမ်းနိုင်ဖို့ကိုစူးစမ်းအားထုတ်ရမှာကိုစဉ်းစားမိလာပါတယ်။ Well ဟာအရက်ကလည်းခက်ပြက်ပြက်လက်များခြေပြားများမှလည်းကိုလုံးနဲ့မမျှအောင်သေးငယ်တဲ့အပြင်လူလုံးလူဖန်လည်းသေးငယ်ပါတယ်။နဖူးကျယ်ပြီးမျက်လုံးသေးငယ်ဆူရှသူဖြစ်တယ်။စကားပြောရင်လည်းတက်တက်ကြွကြွနဲ့စိတ်ပါဝင်စားအောင်ပြောတတ်သူတူဖြစ်ပါတယ်။ကြီးပွားတိုးတက်လူစိတ်ပြင်းထန်လွန်းတဲ့အတွက်ကြောင့်ငယ်စဉ်ကနေခဲ့ရတဲ့တောကျောင်းငယ်လေးမှာပညာအတော်ဆုံးနဲ့ဉာဏ်အကောင်းဆုံးဖြစ်တဲ့အတွက်ပညာသင်ဆုကြီးကိုစုခူးရရှိပြီးလန်ဒန်တက္ကသိုလ်မှာပညာဆက်လက်သင်ကြားခွင့်ရရှိက1888ခုနှစ်မှာသိပ္ပံဂုဏ်သူဖြင့်ပွဲရရှိခဲ့ပါတယ်။ဝဲလ်ဟာကျောင်းဆရာအလုပ်ကိုလုပ်ပြီးငွေဘူရရှိဖို့အတွက်ကုန်ကျောင်းဆိုင်အထည်ဆိုင်ဆေးဆိုင်များမှာအချိန်ပိုင်းဝင်ရောက်လုပ်ကိုင်ခဲ့ပါတယ်။နှစ်အနည်းငယ်ကြာမှာပဲကျမဆိုးကမထင်မမက်ပဲဝင်ရောက်လာခဲ့တယ်။သူဟာအပျော်ရမ်းကစားတဲ့ဘောလုံးပွဲတစ်ပွဲမှာဝင်ကစားရင်ခြေထောက်အရိုးကျေမှသွားပြီးညာဘက်ပေါင်မှာလည်းအရိုးအပ်သွားခဲ့တယ်။ဒဏ်ရာပြင်းထန်တဲ့အတွက်လပေါင်းများစွာဆေးဝါးကုသခြင်းခံခဲ့ရပါတယ်။Well ဟာအဆိုးထဲကအကောင်ရစေနိုင်ဖို့စိတ်ကိုဆုံးဖြတ်ခါခြေထောက်ကိုဆက်သီးဖြင့်ဆွဲပြီးဒဏ်ရာများကိုကုသနေရတဲ့အချိန်များအတွင်ရတတ်သမျှငားရမ်းလို့ရတဲ့စာအုပ်မျိုးစုံကိုနှစ်ချိုက်ဆွဲလန်းစွာဖတ်ခဲ့ပါတယ်။စာဖတ်များလာတဲ့အခါစာပေရဲ့အစီအနှစ်အရသာထူးများကိုခံစားလာရမှန်းသိပြီးစာပေကသူ့ကိုလူသစ်စိတ်သစ်ဘဝသစ်ရောက်စေဖို့တွန်းပို့ဖန်တီးပေးခဲ့ပါတယ်။သူဟာ၅နှစ်ကျော်ကာလပတ်လုံးမနာမနေပြင်းပြင်းထန်ထန်စာဖတ်ခြင်းဗဟုသုတတိုးပွားစေဖို့မတ်စုများရေးခြင်းဆောင်းပါးများအရေးကျင့်ခြင်းပြုလုပ်ခဲ့ရာကပြန်လည်လှုပ်ရှားလာနိုင်တဲ့အခါမှာတော့စူးစမ်းအားထုတ်မှုပြင်းထန်လွန်းတဲ့အတွက်ကြောင့်ဂန္ဓဝင်မြောက်စာအုပ်ကြီးများကိုပင်စတင်ရေးသားနိုင်စွမ်းရှိတဲ့အထိတိုးတက်လာခဲ့ရပါတယ်။သူဟာစာရေးဖို့ရန်အတွက်နေရာရွေးနေသူမဟုတ်ဘူးဘယ်နေရာဘယ်အချိန်ခါမှမဆိုရေးသားနိုင်တာကိုတွေးရပါတယ်ဝဲလ်ဟာ1895ခုနှစ်မှာသိပ္ပံပညာရပ်ကိုအခြေပြုပြီး The Time Machine အမည်ရှိတဲ့စာအုပ်ကိုစတင်ရေးသားခဲ့ပါတယ်အဲ့ဒီနောက်ကဘာကျော်စာအုပ်ပေါင်းများစွာကိုဆက်လက်ပြုစုရေးသားခဲ့ရာသူ့စာအုပ်တွေကိုကဘာစာဖက်ပရိသတ်ကြီးကလက်ခံကြိုက်နှစ်သက်ကြုံမကအချို့စာအုပ်များဟာဂဏဝင်စာပေအဖြစ်ယခုထက်တိုင်ကျော်ကြားထင်ရှားလျက်ရှိပါတယ်ဝဲလ်ဟာ1898ခုနှစ်မှာကဘာအများကြီးစစ်ပွဲ1922ခုနှစ်မှာကဘာသမိုင်းအချင်းချုပ်တို့ဟာအလွန်ကျော်ကြားပြီးလူကြိုက်များသောစာအုပ်များဖြစ်ပါတယ်စာအုပ်စာတမ်းပေါင်း100ကျော်ရေးသားထုတ်ဝေပြီးတဲ့အခါဝဲလ်ဟာကဘာကျော်စည်ရင်ဆရာကြီးစည်ရင်ဝင်ဖြစ်လာခဲ့ပြီးကဘာပေါ်မှာညံပူဇော်ကအများဆုံးရရှိတဲ့စည်ရင်ဆရာကြီးတူဖြစ်လာခဲ့ပါတယ်စည်ရင်ဆရာကြီးဝဲလ်နဲ့ခေတ်ပြိုင်စည်ရင်ဆရာကြီးများကတော့ Writer Hackett Rudyard Kipling နဲ့ Barnard Shaw တို့ပဲဖြစ်ကြပါတယ် ဝဲရထူးခြားချက်ကတော့အယူသီးချင်းလုံးဝမရှိတဲ့အပြင်တတိကောင်းသူတယောက်ဖြစ်တယ်လို့အများကအတိအမှတ်ပြုကြပါဗျ။ဝဲဟာကမ္ဘာကျော်စာရေးဆရာကြီးတူအဖြစ်ချမ်းသာကျော်လာတဲ့အခါလန်ဒန်မြို့အလယ်Regent Park ကိုဘယင်မပန်းချံအနီးမှာကြီးကျယ်ခမ်းနားတဲ့တိုက်ကြီးတစ်လုံးဆောက်လုပ်နေထိုင်ခဲ့ပါဗျ။အဲ့ဒီအချိန်ကဒုတိယကမ္ဘာစစ်ကြီးဖြစ်ပွားနေချိန်ဖြစ်တဲ့အတွက်ဂျာမနီစစ်တပ်ကဘုံကျဲနေချိန်ဖြစ်တော့ငွေကြေးချမ်းသာကြွယ်ဝသူများဟာမိမိတို့ရဲ့အိမ်များကိုတောခတ်ပြီးကြီးလက်တော်ရများမှာတွားရောက်နေထိုင်ကြပါဗျ။ World ကတော့ပျောက်ရွှင်ခြင်းမရှိဘဲစိတ်အေးလက်အေးနဲ့တတိရှိရှိဖြင့်မြို့လယ်တိုက်ကြီးပေါ်မှာဟန်မပြက်နေထိုင်ခဲ့တယ်။သူနေထိုင်တဲ့တိုက်ကြီးရဲ့နံပါတ်က73ဖြစ်ပါတယ်။အချို့အယူသီးသူများကတော့နံပါတ်73ကိုကံမကောင်းသောနံပါတ်လို့ယူဆကပြောင်းလဲဖြစ်တတ်ကြတော့လေ World ကတော့နံပါတ်73ကိုဂရုမစိုက်ခဲ့ပါဘူးနံပါတ်ဒီနံပါတ်သာဖြစ်တယ်ကံနဲ့မသက်ဆိုင်လို့ဆိုပြီးသူ့တိုက်နံပါတ်ကိုမပြောင်းဘဲပေါ်လင်ထင်ရှားစွာ73နံပါတ်ကိုရေးကတ်ထားပါတယ်ဆိုင်ရေးဆရာကြီး HG World ဟာတနေ့မှာလန်ဒန်မြို့လယ်မှာရှိတဲ့သူ့ရဲ့တိုက်တက်ကြီးစီကိုမိတ်ဆွေတူကိုခေါ်လာပြီးလိုက်လံပြသခဲ့ပါတယ်မြင်းညီတက်ကနေစားပြီးတစ်ထက်ပြီးတစ်ထက်ဆစ်ဆက်သေးချစွာရည်ရှိခဲ့ကြပြီးစတုတ်ထတက်ကိုရောက်လာကြတဲ့အခါအခန့်ငယ်လေးတစ်ခန်းရဲ့ခန်းတကားကိုဖွင့်လိုက်ပြီးအဲ့ဒါကျုပ်ရဲ့အိတ်ခန်းပဲလို့ပြောပြလိုက်ပါတယ်။သူ့ရဲ့မိတ်ဆွေကအံ့အားသင့်ပြီးဟင်ခမရဟာကဘယ်နဲ့လဲ။အောက်ထက်တွေထဲကအခန်းကြီးတွေကိုဘာကြောင့်ခမရရဲ့အိတ်ခန်းမလုတာလဲဗျ။ကျုပ်တို့ဘလို့မှနားမလည်နိုင်ပါဘူးဗျာလို့ပြောခဲ့ပါတယ်။အဲ့ဒီအခါဝဲကပြုံးပြီးအခန်းကျဲကျဲခန်းခန်းနာနာလှလှပပအခန်းအကောင်းကြီးတွေဟာကျုပ်ရဲ့အိမ်ဖော်တွေထမင်းချက်တွေပန်းချံအလုတ်သမားတွေအိမ်ဆောက်တွေကားမောင်းသမားတွေနေဖို့အတွက်ပါဒီအကြောင်းဖြစ်ပေါ်လာတာကဒီလိုပါဗျာကျုပ်ငယ်စဉ်ကကြုံခဲ့ရတဲ့မေမေရဲ့အိမ်ဖော်ဘဝအခန်းချင်းလေးမှာနေခဲ့ရတာကိုတွေ့ရပြီးကျုပ်လက်ကျရင်ဒီလိုမျိုးမဖြစ်စေရဘူးလို့ရည်မှန်းထားတာဖြစ်ပါတယ်တမလွန်ဘဝကိုရောက်နေပြီဖြစ်တဲ့ကျုပ်ရဲ့မေမေလည်းအခုလိုကျုပ်ရဲ့ရည်မှန်းချက်တွေအောင်မြင်တာကိုသိရင်ဝမ်းမြောက်မှာပါဗျာလို့ပြောရင်ကျုပ်ရဲ့မိမိကိုတတိယလိုက်တာဗျာလို့မျက်ရည်လဲပြီးပြောရှာပါတယ်အဲ့ဒီနောက် HG Well ဟာသူ့ရဲ့ခြေထောက်ကိုလက်ဝါးအဖြစ်ပုတ်ပြီးကျုပ်ရဲ့ဟော်ဒီခြေထောက်သာသွင်းသွင်းမကြိုးခဲ့ရင်ကျုပ်လည်းတနည်း14နာရီပင်မကြီးစွာအလုတ်လုတ်ခဲ့ရတဲ့ကုံကြောက်ဆိုင်အယောင်စရေးကလေးအဖြစ်နဲ့အယိုးဆွေးပြီးသေးတဲ့အထိအလုတ်လုတ်နေရအောင်ပါပဲကျုပ်ခြေတော့ကျိုးပြီးဘဲမှမသွားနိုင်မလာနိုင်ဂရင်ပေါ်မှာပက်လက်အိပ်ပြီးဆေးကုသမှုခံယူနေရတဲ့အချိန်မှာအစိုးရကအကောင်တစ်ခုခုဖြစ်လာရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ငားလို့ရသမျှစာအုပ်တွေအလုံးဖက်ရာကနေခုလိုဆိုင်ရင်ဆရာကြီးဖြစ်လာရတာပါကဘာကျော်ဆိုင်ရင်ဆရာကြီး HG Well ဟာ1946ခုနှစ်အသက်80ပြည့်နှစ်မှာကွယ်လွန်သွားခဲ့ပါတယ်ဘဝတည်ဆောက်ဖို့ရန်အတွက်စ조사အားထုတ်ကြရသလိုဝိညာဉ်အသက်တာအတွက်လည်းရှာဖွေကြရမှာဖြစ်ပါတယ်တမရန်စာကတွေ့နိုင်သည့်ကာလတွင်သာဝရဖျားကိုရှာကြလောလို့ဖော်ပြထားပါတယ်ကြေကွဲဖွယ်ရာခန်းစားချက်များကိုတတ်သိခံခဲ့တဲ့အမျိုးသမီးတဦးကိုသူငယ်ချင်းဖြစ်သူကဝမ်းနဲ့ကြေကွဲမှုများဟာဘဝကိုအယောင်ဆိုးပေးတယ်ဟုတ်တယ်မဟုတ်လားလို့ဂရုဏာသက်စွာပြောခဲ့ပါတယ်အမျိုးသမီးကလည်းဟုတ်မှန်ကြောင်းဝန်ခံခဲ့ပြီးတဆက်တည်းဒါပေမဲ့အဲ့ဒီအယောင်တွေကိုပဲရွေးချယ်ဖို့ရည်ရွယ်ကြောင်းပြောခဲ့ပါတယ်တမကျန်းစာမှာလည်းအလားတူရည်ရွယ်ချက်မျိုးကို Prophet Habakkuk ကဖွင့်ဆိုထားပါတယ် Habakkuk အနာဂတ်ကျမ်းအခန်းကြီး3ငယ်18မှာထာဝရဘုရား၌ငါဝမ်းမြောက်၍ငါကိုကယ်တင်တော်မူသောဘုရားသခင်ကိုအမိပြုလျက်ရှင်လန်းမည်ဟုကြွေးကြော်ခဲ့ပါတယ်မိတ်ဆွေရဲ့တက်တာထဲမှာဒီလိုကြွေးကြော်နိုင်ပါမလားလွယ်တော့မလွယ်ပါဘူးသူဘာကြောင့်ဒီလိုကြွေးကြော်နိုင်ရတာလဲဆိုတာစဉ်းစားဖို့ရှိပါတယ် Habakkuk အနေနဲ့စိတ်ပြည့်ဝမ်းနည်းမှုမှာပဲနှိမ့်ယုတ်သွားမလားဒါမှမဟုတ်ကယ်တင်ရှင်ဘုရားရဲ့တကိုးတော်မှာရှင်လန်းမလားဆိုတဲ့ဆုံးရှုံးမှုကိုရင်ဆိုင်ရမှာဘလို့ရွေးချယ်တုတ်ပြန်မယ်ဆိုတဲ့အကြောင်းသူ့ရဲ့ယုံကြည်စိတ်ချမှုကိုဖော်ပြနေပါတယ်ဒီလိုရှင်လန်းမှုကိုရွေးချယ်ခြင်းဟာသူ့ရဲ့ဝေဒနာခံစားချက်ကိုငြင်းပယ်ခြင်းမျိုးတော့မဟုတ်ပါဘူးဘုရားသခင်ဟာသူ့အတွက်ခွန်အားပေးနိုင်စွမ်းသောအရှင်အဖြစ်သူနဲ့အတူရှိနေမယ်ဆိုတဲ့အမှန်တရားအပေါ်အခြေခံပြီးယုံကြည်ဆုံးဖြတ်ခြင်းပဲဖြစ်ပါတယ်ရှင်လန်းဖို့ရာရွေးချယ်နိုင်ခွင့်ကျမတို့မှာနေ့စဉ်ရှိနေပါတယ်ရွေးချယ်ဖို့မရွေးချယ်ဖို့အတွက်ကတော့မိမိရဲ့စိတ်ဆန္ဒအတိုင်းပဲဖြစ်ပါတယ်အနိုင်ရသူအနေထက်အနိုင်ခံရသူအနေအထားကိုကိုယ်တိုင်မသိပဲကျင့်နဲ့နေမှုမျိုးဖြစ်ပါတယ်မစွမ်းမတန်တဲ့အမျိုးသမီးအိုတူးကိုစုံတွေ့ခဲ့ပုံကိုပြောပြချင်ပါတယ် သူ့ကိုနေကောင်းရလားလို့မေးလိုက်တဲ့အခါကောင်းပါတယ်ဓာတ်ထက်ပိုကောင်းရရင်တော့ကျမလိုအမွာညီအမတယောက်ရှိရလိမ့်မယ်လို့ဝမ်းမြောက်စွာဆိုခဲ့ပါတယ်ဆုံရှုံချင်းကြည်ခွဲချင်းတို့ဟာဘဝကိုအယောင်ဆိုးတာတော့အမှန်ပါပဲဒါပေမဲ့ကျမတို့အနေဖြင့်ရှင်လန်းချင်းဆိုတဲ့အယောင်ကိုရွေးချယ်ပါမယ်နေ့စဉ်နဲ့အမျှဘဝခီးကြမ်းတမ်းတဲ့အခါကြည်ခွဲချင်းແລະງູຈ້ວຍနေຢາပါတယ်ຄຣິດໂຕ night ຊື່ນລ້ານຈင်းကိုຊາພွေຢື້ເຈເດສຸຍິນຈມາຣຸຍແຍວິນຍານຕັດຕາຈောက်ຍິນຫມູມຍາອີໃຫງຕັດຕາຊິເມສຸແດອຈ້າງကိုປ ્યો ປະພະຍາຊິອະຍິຈິນລີດຄູຊິລູໄດມາຊິເດດາຫາລີຕາມຍາເປເດສຸລາເປດິສຸລາລີກູເດນໍຕາຍານໍເຈພາຍາຊິເຈໂກກະຍາເມစီလူတိုင်းမှာရှိတဲ့ဒါဟာလေးပြမြပေးတဲ့ဆူလန်ပဲဒီဆူလန်လေးကိုမြင်နေမြုံထားရင်တော့ရှင်ပြရဲ့စီရင်ခြင်းကိုခံရမယ်ဘိုးဘိုင်ရဲ့အချင်းလေးတွေပြရအတွက်တော့ကံချင်းလေးဆိုရတဲ့သူကုန်းတော့ချီမွားစကားလေးပြောတော့သူတွေပြအတွက်မှုဆောင်ကိုယ်တော်နဲ့အတူကုန်းတော့ဝင်စားရဲ့baby gone no ya mya lo ba gone no ya mya phya shin ta pay me